ူဒန်မှာစစ်တပ်ကပြီးခဲ့တဲ့လပဲသူတို့အာဏာသိမ်းပြီးဖျောက်ချခဲ့တဲ့အရတန်းဝန်ကြီးချုပ်အဗ်ဒလာဟမ်ဒတ်ကိုပြန်ပြီးခန့်အပ်ဖို့အတွက်သဘောတူညီခဲ့တဲ့နောက်မှာစစ်ကောင်းဆောင်တွေကိုဖိအားပေးတဲ့အနေနဲ့ထောင်ပေါင်းချီတဲ့ပြည်သူတွေဟာမြို့တော်ခါတွန်းနဲ့တခြားမျိုးကြီးတွေမှာကျေးဇူးပြင်းတွေကထိတဲ့ဆန္ဒပြခဲ့ကြပါတယ်စစ်တပ်နဲ့သဘောတူညီချက်အတွက်ဝန်ကြီးချုပ်ကတနင်္ဂနွေနေ့မှာလက်မှတ်ရေးထိုးခဲ့ပြီးနဲ့ထင်ရှားတဲ့နိုင်ငံရေးပါတီတွေနဲ့ဩဇာကြီးတဲ့ဆူဒန်ဆန္ဒပြလှုပ်ရှားမှုအဖွဲ့ကတော့လက်မခံကြဘဲဒါဟာဆန္ဒပြသူတွေကိုတစ္ဆာဖောက်တာလို့တချို့ကပြောသလိုဒါဟာစစ်တပ်ကအာဏာသိမ်းမှုကိုနိုင်ငံရေးရဖုံးကွယ်မှုတစ်မျိုးလို့လည်းဝေဖန်ကြပါတယ်ခါတွန်းရော်ကအလို့သမားလူရန်စားရနေတဲ့ရက်ွက်တစ်ခုမှာဆန္ဒပြနေတဲ့သူတွေကတော့တော်လှန်ရေးဟာပြည်သူတော်လှန်ရေးဖြစ်ပြီးစစ်သားတွေတန်းရောက်ကိုပြန်ပြီးတွောဖို့အတွက်ကြိုးကြော်ခဲ့ကြတယ်လို့ဆန္ဒပြပွဲတွေအတွင်းတည်ဆုံးရရသူတွေအတွက်တရားပြတ်တမှုဆောင်ကျဉ်းပေးဖို့ပါတောင်းဆိုခဲ့ကြတာပါပို့ဆူဒန်ကဆာလာဝတ်မာလာနေနဲ့အနောက်ဒါဖာကမြို့ကြီးတွေပါဝင်ဆူဒန်နိုင်ငံတလောဆန္ဒပြနေတာကိုဆိုရှယ်မီဒီယာတွေမှာထုတ်လွှင့်နေတာဖြစ်ပါတယ်နိုဝင်ဘာ18ရက်နေ့ကလေးကအနောက်ဒါဖာပြည်မှာရွာပေါင်း46ရွာမှာမီးလောင်မှုတွေလူရဲမှုတွေနဲ့အတူအဒီကရုံးတွေဖြစ်ပေါ်ခဲ့ပြီးတေဆွမ်းရလူပေါင်းဟာ43ဦးနဲ့မနေရှိခဲ့ပြီးအမျိုးသမီးနဲ့မိန်းကလေးငယ်တွေမရင်းချင်ခါလာကလေးငယ်20လောက်ပျောက်ဆုံးနေကြောင်းသတင်းတွေရတာလေလို့ကုလသမဂ္ဂကပြောပါတယ်